မေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လက်ရှိစီရေးလေ့ကျင့်မှုတွေအဆုံးသတ်တာနဲ့ဒုံးကျည်ဆန်းသတ်တာတွေရပ်ပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကကြေညာထားပြီးတာရိုပြစ်ဒုံးကျည်တွေဆန်းသတ်မှုအတွက်သူ့အခေါ်အသေးစားတောင်းပန်မှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ခင်ရဲ့ပုဂ္ဂိုလ်ရေးပေးစာထဲမှာအခုလိုတောင်းပန်ထားတာလို့သမ္မတထရန့်ကပြောဆိုပြီးစီရေးလေ့ကျင့်မှုတွေအပြီးမှာတွေးဆဆွေးနွေးရေးပြန်ဆလုပ်တယ်လို့လည်းရေးထားတဲ့အကြောင်းပြောပါတယ်ပေးစာအရှိကြီးတဲ့မှာအများစုကတော့အထိပယ်မဲ့ပြီးကုန်ကျစရိတ်ကြီးလာတဲ့စီးရီးလေ့ကျင့်မှုအကြောင်းကိုမချေမနှက်ပြောဆိုထားတာလို့လဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကစီးရီးလေ့ကျင့်မှုကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးဩဂုတ်လ20ရက်နေ့မှာအဆုံးသတ်ဖို့ရှိပါတယ်။ဆွေးနွေးပွဲကဘယ်နေ့ဘယ်ချိန်လဲဆိုတာကိုတော့သမ္မတထရန့်ကတိတိကျကျမပြောပါဘူး။တိတ်မကြခင်အချိန်အတွင်းကင်းကျုံဦးနဲ့တွေ့ဆုံနိုင်ဖို့မျှော်လင့်ပြီးနျူကလ িয়ার ကင်းစင်တဲ့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာစေမယ်လို့လည်းသမ္မတထရန့်ကထပ်လောင်းပြောပါတယ်။တာရိုပြစ်ဒုံးကျည်ရီမို့ဒီဆန်းသတ်မှုတွေကပြဿနာမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ပယ်ရင်းတပ်ဒုံးကျည်ဆိုင်ရာဆောင်ရွက်ချက်တွေတမျက်ခံထားတဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်ဆန်းသတ်မှုကကုလသမဂ္ဂလွန်ခြုံရေးကောင်စီစုံဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။